ထိုင်းနိုင်ငံရေနံနဲ့တဘာဝတန်ခွေရှာဖွေထုတ်လုပ်ရေးကုမ္ပဏီ PTTEP ကမြန်မာနိုင်ငံကတဘာဝတန်ခွေရှာဖွေထုတ်လုပ်ရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးနဲ့ဓာတ်ပိစက်ရုံတစ်ခုတည်ဆောက်ရေးအတွက်ဒေါက်တာအမေရိကန်ဒေါ်လာ1ဘီလီယံရင်းနှီးပြုနိုင်ဖို့စီစဉ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံပိုင်စွမ်းရည်ကုမ္ပဏီကြီးဖြစ်တဲ့ PTT လက်အောက်ခံ PTTEP ကုမ္ပဏီကဒီဇင်ဘာလကောင်ကမြန်မာအစိုးရစီကနေတဘာဝတန်ခွေရှာဖွေထုတ်လုပ်ခွင့်တည်တက်ရရှိခဲ့တာဖြစ်ပါတယ်။တစ်ဖက်သဘောတူညီချက်အရ PTTEP ကုမ္ပဏီကမြန်မာကမ်းလွန်မှာတဘာဝတန်ခွေထုတ်လုပ်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကဒါအပိစက်ရုံတစ်ခုအတွက်အဲ့ဒီတန်ခွေတွေထောက်ပံ့ပေးဖို့ပြင်မှာဖြစ်ပါတယ်။ဒီစီမံကိန်းကမြန်မာနိုင်ငံအတွင်း PTTEP ရဲ့လုပ်ငန်းချက်တွေမှုအစီအစဉ်ရဲ့ပထမခြေလှမ်းဖြစ်တယ်လို့ဒီစီမံကိန်းကြောင့်2030ပြည့်နှစ်မှာအင်တာစုအားလုံးလျှက်စီးပြီးရရှိရေးမျှော်မှန်းထားတဲ့မြန်မာနိုင်ငံရဲ့ဗတ်ပေါင်းစုရေရှည်တည်တံ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုအထောက်အကူပြုမှာဖြစ်ကြောင်း PTTEP ရဲ့အမှုဆောင်ရရှိချုပ်ဖွန်ဆောင်းတဗင်စင်ကပြောပါတယ်PTTEP ကုမ္ပဏီအနေနဲ့အသေးစိတ်လိမ့်လာမှုတွေပြုလုပ်ပြီး2022ခုနှစ်အစောပိုင်းမှာရင်းနှီးမြှုပ်နှံမှုစီမံကိန်းအတွက်အပြည့်အစုံဆုံးဖြတ်ချက်ချမှတ်ဖြစ်တယ်လို့လည်းဂျပန် Nikkei Asia သတင်းကပြောပါရခင်ဗျာ။